မြန်မာနိုင်ငံမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ရှိနေတာကြောင့်ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဆီလွတ်ဖို့ကိစ္စအ мян ဆုံးအကောင့်ထဲပေါ်လာအောင်အမေရိကန်အစိုးရကလက်တွေ့ကြကြဆောင်ရွက်ဖို့လိုနေတယ်လို့အမေရိကန်အထက်လွှတ်တော်အမျိုးသမီးအမတ်73ဦးကမနေ့ကပြောလိုက်ပါတယ်။မြန်မာရေးဆောင်ရွက်နေတဲ့အမေရိကန်ထက်လွှတ်တော်အမျိုးသမီးအမတ်များအဖွဲ့ကနေမြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်ဒေသတွေမှာတိုင်းရင်းသူအမျိုးသမီးတွေကိုစစ်တပ်ကအတင်းအဓမ္မပြုကျင့်တပ်ဖြတ်တာတွေရှိနေတာကြောင့်နိုင်ငံတကာစုံစမ်းရေးကော်မရှင်အ мян ဆုံးဆီလွတ်ဖို့အမေရိကန်ဆိုရကနေဦးဆောင်ကြိုးပမ်းပေးဖို့အတွက်နိုင်ငံသားရေးဝန်ကြီးကလင်တန်စီကိုမနေ့ကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံကိုစုံစမ်းရေးကော်မရှင်ဆီလွတ်ဖို့အမေရိကန်ဆိုရကိုယ်တိုင်လည်းထောက်ခံပြီးသားပါ။ဒါကြောင့်အမျိုးသမီးအထက်လွှတ်တော်အမတ်တွေကဘာကြောင့်အခုလိုထပ်ပြီးသူတို့ဆိုရကိုတိုက်တွန်းရတယ်လဲလို့မြမအရေးကိုအမေရိကန်လွှတ်တော်နဲ့ပူးပေါင်းဆောင်ရွက်နေတဲ့ US Campaign for Burma အဖွဲ့ရဲ့ညွှန်ကြားရေးမှူး Jennifer Quickley ကိုမေးကြည့်ပါရစေ
။ The US has stated its support, it stated its support last year, but the next step to actually do is to go from staying.
မနေ့ကတည်းကအမေရိကန်အစိုးရကဒီကိစ္စကိုထောက်ခံထားတာပါ။ဒါပေမဲ့နောက်တစ်ဆင့်အနေနဲ့လက်တွေ့အကောင့်ထဲပေါ်ဖို့လိုနေပါရစေ။ကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာနိုင်ငံအပေါ်ဆုံးဖြတ်ချက်မူကြမ်းမှာစုံစမ်းစစ်ဆေးရေးကော်မရှင်ဆီလွတ်ဖို့အချက်ထည့်သွင်းဖို့အမေရိကန်အစိုးရအနေနဲ့ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လိုနေပါတယ်။ဒါ့အပြင်ဒီကိစ္စမှာမထောက်ခံသေးတဲ့နိုင်ငံတွေကိုထောက်ခံလာဖို့အမေရိကန်အစိုးရအနေနဲ့ကြိုးပမ်းဆောင်ရွက်ဖို့လိုနေသေးတာကြောင့်အခုလိုအမေရိကန်အထက်လွှတ်တော်အမျိုးသမီးအမတ်တွေကတတိပေးတဲ့အနေနဲ့ထပ်ပြီးတောင်းဆိုလိုက်တာဖြစ်တယ်လို့ပြောသွားတာပါ။မြန်မာရေးကိုစိုးရိမ်မှုရှိတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဟီလာရီကလင်တန်ကိုယ်တိုင်လည်းအချိန်ပေးပြီးလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ပေးဖို့လှုပ်ဖော်ကင်ဘက်လွှတ်တော်အမတ်အမျိုးသမီးတွေကတတိပေးလိုက်တာလည်းဖြစ်တယ်လို့ဂျနီဖာကွီလေးကပြောပါရယ
် Secretary Clinton is somebody who is very concerned about the use of violence against women and she has already stated her
ကလင်တန်ကိုယ်တိုင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုကိုပြင်းပြင်းထန်ထန်ဆန့်ကျင်သူတဦးပါနောက်ပြီးမြန်မာနိုင်ငံကိုစုံစမ်းရေးကော်မရှင်ဆီလွတ်ဖို့ကိစ္စလည်းထောက်ခံထားသူတဦးဖြစ်ပါရယ်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ကအတ္တမပြုကျင့်တာကိုလက်နက်တပ်ဖွဲ့အသုံးချနေတဲ့အပေါ်မှာသူ့အနေနဲ့စိုးရိမ်နေတဲ့အကြောင်းလဲအရင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါကြောင့်အခုအိတ်ဖွင့်ပေးစာဟာမြမအရေးကိုကလင်တန်အနေနဲ့လက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ပေးဖို့တတိပေးလိုက်တာဖြစ်တယ်လို့ပြောသွားတာပါ။မကြသေးခင်ကထိုင်းချေဆိုင်ကချင်နဲ့ရှမ်းမျိုးသမီးဖွဲ့စည်းတွေထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေကတိုင်းရင်းသူအမျိုးသမီးတွေအတင်းအဓမ္မပြုကျင့်ခံရတဲ့ဓာတ်ပုံနဲ့အထောက်အထားချက်လက်တွေကိုတွေ့မြင်လိုက်ရတဲ့အမေရိကန်အထက်လွှတ်တော်အမျိုးသမီးအမတ်တွေကတုန်လှုပ်ခဲ့ကြတာကြောင့်နိုင်ငံတကာသိအောင်အခုလိုထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ
် They really sort of wanted to do something about that and so one of the ways they realized was to sort of renew the call
သူတို့တွေအနေနဲ့မြန်မာတိုင်းရင်းသူအမျိုးသမီးတွေကိုတက်နိုင်သလောက်အကာအကွယ်ပေးနိုင်ဖို့တခုခုလှုပ်ပေးခြင်းနေပါတယ်ဒါကြောင့်စုံစမ်းရေးကော်မရှင်အဖွဲ့မြန်မာနိုင်ငံကိုဆီလွတ်ဖို့ကိစ္စသူတို့ကထပ်မံတိုက်တွန်းတောင်းဆိုခဲ့ကြတာပါ။နောက်ပြီးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းမြမအရေးကိုအလေးပေးလှုပ်ဆောင်လာအောင်လှုပ်ဆော်လိုက်တာဖြစ်တယ်လို့လည်းဂျနီဖာကွစ်လေးကပြောသွားတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးကလင်တန်စီကိုအိတ်ဖွင့်ပေးစာရေးသားသူတွေထဲမှာအမေရိကန်နိုင်ငံရေးလောကမှာထင်ရှားတဲ့အမျိုးသမီးအမတ်တွေဖြစ်တဲ့ဒိုင်ယန်ဖိုင်စတိုင်း၊ကေဘယ်လီဟူချစ်ဆန်၊ဆူဇန်ကောလင်းစ်စတဲ့အမျိုးသမီးတွေလည်းပါဝင်ပါရရှင်။